ဂျမရောမူပါဇတူတော်မောင်ရေမူတာဝါရကကဘာပတ်ယုံမကစัจ java ရအပြင်ဘက်ကိုတော့ရောက်နေပြီငါတို့မှာကတုံဆိုင်တုံဆိုင်နဲ့နှိကွေးလေးလံနေတော့ငါတို့ရဲ့အမှန်တရားကအခုမှစာစီစာရိုက်နေတော့မူတာဝါရကအလိညာကျမ်းကြီးကိုစာအုပ်ထုတ်ပြီးကဘာနိုင်ငံအသီးသီးကိုဖြန့်ချီရောင်းချပြီးနေပြီမင်းသိတဲ့အတိုင်းပဲတကပါလုံးမှရှိတဲ့နိုင်ငံပေါင်းစုံနီးပါးကငါတို့နိုင်ငံကိုတစ်ဖက်သက်ဖိအားပေးဆွတ်ဆွဲနေချိန်မှာကံကောင်းထောက်မစွာအခြေအနေတွေကိုပြောင်းပြန်လှန်ပစ်နိုင်မယ်အခွင့်အရေးကြီးတစ်ခုကိုရခဲ့တယ်။ဟိန္ဒူဘာသာရေးကောင်းဆောင်တဦးရဲ့တင်ပြပေးချက်အရစက်တင်ဘာ24ရက်နေ့နနက်7:00နာရီခွဲလောက်မှာမောင်းတော်ဒေတာရဲဘော်ကြအကြေးရအနီးအကျန်းဖက်အဖွဲ့စည်းကတပ်ဖြတ်ပြီးမြေမြုပ်ထားခဲ့တဲ့ဟိန္ဒူလူမျိုး28ဦးရဲ့အလောင်းကိုရှာတွေ့ခဲ့တယ်။စက်တင်ဘာ25ရက်နေ့မှာလည်းနောက်ထပ်ရုပ်အလောင်း18လောင်းကိုတွေ့ရှိခဲ့တဲ့အတွက်အခုဆိုရင်ရုပ်အလောင်း45လောင်းကိုတွေ့ရှိခဲ့ပြီဖြစ်တယ်။အလုံးပေါင်းပျောက်ဆုံးနေတာက64ဦးဖြစ်တဲ့အတွက်ကျန်တဲ့သူတွေကိုဆက်ပြီးရှာဖွေနေတယ်။တေဆုံးသူတွေထဲကရုပ်အလောင်း25လောင်းရဲ့အမည်နာမတွေကိုလည်းအတည်ပြုနိုင်ခဲ့ပြီဖြစ်တယ်။ဒီသတင်းကလူမှုကွန်ရက်စာမျက်နှာတွေပေါ်မှာပြန့်နှံ့ခဲ့ပြီးအိန္ဒိယသတင်းဌာနတစ်ခုကအရေးပေါ်သတင်းတရအနေနဲ့စက်တင်ဘာလ25ရက်နေ့မှာပဲအကြိမ်ကြိမ်ပြန်ပြီးထုတ်လွှင့်ပြသခဲ့တယ်။ငါပြောချင်တာကသူများနိုင်ငံကသတင်းဌာနမှာတော့တေဆုံးသူတွေရဲ့ရုပ်အလောင်းတွေအကြောင်းသတင်းတွေတက်လာနေချိန်မှာငါတို့နိုင်ငံရဲ့သတင်းမီဒီယာမှာအဓိကတာဝန်ရှိတဲ့ပြန်ကြားရေးဝန်ကြီးဌာနကဘာသတင်းတစ်ခုမှမထုတ်ပြန်ခဲ့ဘူး။အခုမင်းကငါစာရေးနေတဲ့အချိန်စက်တင်ဘာ28ရက်နေ့နေ့လယ်ပိုင်းထိဗာသတင်းမှတက်မလာခဲ့ဘူးအစိုးရသတင်းစာတွေဖြစ်တဲ့ကြေးမုံမြမအလင်းနဲ့ပြည်တွင်းကထုတ်တဲ့ပုဂ္ဂလိကသတင်းစာတွေမှာပါလာရုံနဲ့ဒီသတင်းကိုတကပါလုံးကသိရှိမသွားနိုင်ဘူးဆိုတာတော့ပြန်ကြားရေးဝန်ကြီးဌာနကသိဖို့ကောင်းပါတယ်တိုင်းရင်းသားအရေးကိုကျွမ်းကျင်တဲ့ဦးမောင်မောင်စိုးကရခိုင်အရေးခင်းတဲ့ပတ်သက်ပြီးအင်အားကြီးနိုင်ငံတချို့နဲ့နိုင်ငံတကာသတင်းမီဒီယာအများစုကမြမအစိုးရကိုရှုတ်ချနေတဲ့ဖြစ်စဉ်ဟာမြမအစိုးရရဲ့သတင်းထုတ်ပြန်မှုလူအချက်ကြောင်လို့ပြောသွားခဲ့ပါတယ်။စက်တင်ဘာ24ရက်နေ့မတိုင်ခင်အထိကမ္ဘာအင်အားကြီးနိုင်ငံတွေနဲ့သတင်းမီဒီယာတွေကတစ်ဖက်သက်ဖိနှိပ်ဆွတ်ဆွဲခဲ့ကြပေမဲ့အခုလိုအကြမ်းဖက်အဖွဲ့အစည်းတစ်ခုကဟိန္ဒူလူမျိုးတွေကိုအစုလိုက်အပြုံလိုက်တပ်ပြတ်ထားတဲ့ရုပ်အလောင်းတွေကိုတွေးရှိခဲ့တာအခြေအနေတွေကိုပြောင်းပြန်လှန်ပစ်နိုင်မဲ့အခွင့်အရေးကြီးကိုမြန်မာအစိုးရကရလိုက်တာပဲဖြစ်ပါတယ်။ဒါကိုတည်တည်ချာချာစနစ်တကျမြန်မြန်ဆန်ဆန်နိုင်ငံတကာကိုပြန့်နှံ့သွားအောင်သတင်းထုတ်လွှင့်ပေးဖို့လိုပါတယ်။ဒီလိုတည်ကြတဲ့အချက်လက်တွေကိုနိုင်ငံတကာသတင်းဌာနတွေနဲ့တမန်တွေကိုဖိတ်ခေါ်ပြသပြီးနိုင်ငံတကာကသိအောင်လုပ်ပင်းရင်ပိုကောင်းပါပါ။အခုထိမြန်မာအစိုးရရဲ့သတင်းမီဒီယာဘိုင်းကဒီလိုဟိန္ဒူလူမျိုးအလောင်းတွေအစုလိုက်အပြုံလိုက်တွေးတဲ့အချိန်ထိသတင်းတွေကိုဖော်ပြနိုင်စွမ်းမရှိသေးတဲ့အချိန်မှာလုံခြုံရေးကောင်စီအစည်းအဝေးခေါ်ပြီးဖိအားပေးဖို့အမေရိကန်၊ပြင်သစ်၊အီတလီ၊ဆွီဒင်၊စီနီဂေါနဲ့ကာဇက်စတန်နိုင်ငံတွေကတောင်းဆိုနေကြတော့မှာပဲ။ဒါဟာငါတို့နိုင်ငံရဲ့အချိန်နဲ့တပြေးညီသတင်းထုတ်ပြန်မှုနောက်ကျနေတာတွေကြောင့်ပေါ့။နောက်ပြီးပြည်ပနိုင်ငံတွေရဲ့သတင်းမီဒီယာတွေကမဟုတ်မမှန်တဲ့အချက်လက်တွေဓာတ်ပုံတွေအသုံးပြုပြီးဝေဖန်တိုက်ခိုက်နေတာကိုပြန်ကြားရေးဝန်ကြီးဌာနကဥဆောင်ပြီးထိရောက်တဲ့တုံ့ပြန်ကန့်ကွက်မှုတွေဘာတစ်ခုမှမလုပ်ပေးနိုင်ခဲ့ဘူး။နောက်ပြီးမီဒီယာတွေအင်အားချိနှက်ခဲ့ရတာကလည်းအစိုးရအဆက်ဆက်ကမီဒီယာတွေကိုဖိနှိပ်ခဲ့တာတွေလည်းပါပါတယ်။တရင်အမှန်ဖော်ထုတ်ရေးသားခွင့်မပေးခဲ့ဘူး။ဖော်ထုတ်ရေးသားခဲ့ရင်ထောင်ထဲထည့်ပြီးနှိပ်ကုတ်ခဲ့ကြတယ်။အခုအစိုးရလက်ထက်မှာလည်းလွှတ်တော်ထဲဝင်ပြီးတရင်ယူရင်တော့လွှတ်တော်ခန့်မှထဲဝင်ခွင့်မပြုခဲ့ဘူး။အစိုးရနဲ့မီဒီယာတဟဇတာမဖြစ်ခဲ့ကြဘူး။အရင်အာဏာရှင်တွေလက်ထက်မှာပိုဆိုးခဲ့တယ်မီဒီယာတွေအားကောင်းလာအောင်ပတ်မိုးကူညီရမယ့်အစားအင်အားချိနဲ့သွားအောင်ချိုးနှိမ်ခဲ့ကြတယ်မှန်တဲ့အတိုင်းရေးတဲ့မီဒီယာသမားတွေတယောက်ပြီးတယောက်ထောင်ထဲဝင်ခဲ့ကြရတယ်စထုတ်ရမနိုင်ဆိုပြီးလူရမသွင်းခဲ့ကြဘူးအခုလိုမီဒီယာကိုမီဒီယာချင်းပြန်တိုက်ရမယ့်အချိန်ရောက်တော့ကြည်တွင်းမီဒီယာကအင်အားချိနဲ့နေခဲ့ပြီပေါ့နိုင်ငံတော်အစိုးရကလည်းအစိုးရလက်အောက်ခံမီဒီယာသမားတွေကိုထိုက်တင့်တဲ့ပံ့ပိုးမှုတွေမလုပ်ပေးနိုင်ခဲ့ဘူးဒီတော့ထက်မြက်တဲ့မီဒီယာသမားတွေအားလုံးဟာအစိုးရဌာနတွေမှာမရှိတော့ပဲနိုင်ငံသားသတင်းဌာနတွေ NGO အဖွဲ့အစည်းတွေနဲ့ပုဂ္ဂလိကသတင်းဌာနတွေစီရောက်ကုန်ကြတယ်။တိုင်းပြည်အတွက်သတင်းမီဒီယာအပိုင်းမှာအင်အားချိနဲ့သွားခဲ့ကြတယ်။ဒါကြောင့်လဲနိုင်ငံတကာသတင်းမီဒီယာတွေနဲ့မရှင်နိုင်တော့ပဲခုလိုအရေးကြီးတဲ့အချိန်မျိုးမှာပြည်တွင်းမီဒီယာရဲ့အင်အားကိုဆုံးရှုံးခဲ့ရတာပါ။ဒါကြောင့်အရတားအစိုးရအနေနဲ့အာဏာရှင်အဆက်ဆက်ကဖိနှိပ်ခဲ့တဲ့မီဒီယာကိုပြန်ပြီးဖွံ့ဖြိုးအားကောင်းလာအောင်ကူညီပံ့ပိုးမှုတွေလုပ်ပေးဖို့လိုအပ်ပါတယ်။နိုင်ငံတကာကသတင်းမီဒီယာတွေနဲ့ရင်မောင်တန်းနိုင်တဲ့သတင်းဌာနတွေကိုတည်ထောင်ဖွဲ့စည်းပေးဖို့လိုအပ်ရင်နိုင်ငံရခြားကပညာရှင်တွေရဲ့အကူအညီကိုယူဖို့နိုင်ငံသားကိုပညာတော်သင်စေလွတ်ပေးဖို့အကြံပြုတင်ပြလိုက်ပါတယ်။ဒါမှလည်းပြည်ပမီဒီယာသမားတွေကိုအချိန်နဲ့တပြေးညီပြန်ပြီးတုံ့ပြန်နိုင်မဲ့သတင်းမီဒီယာသမားတွေပေါ်ထွက်လာမှာပါ။ကဲပါလူကလေးရေမင်းလည်းစတုဒ္ဒမန်နိုင်ကိုအားပြုနိုင်တဲ့ခေတ်လူငယ်တယောက်ဖြစ်နေထိုင်နိုင်ပါစေလို့ဆုတောင်းပေးလိုက်ပါတယ်ကွယ်။မင်းရဲ့ချစ်လာသောအဖဆန်နီဦး